ဒီကနေ့ထိတ်တန့်ရောက်နေတဲ့သတင်းတွေကကလေးသူငယ်တွေဟာအစွန်းရောက်တဲ့အွန်လိုင်းအချက်လက်တွေနဲ့ပြည်မထားခံနေရပြီးအစွန်းရောက်သမားတွေဖြစ်မှာကိုစိုးရိမ်ရတယ်လို့ဩစတြေးလျထောက်လှမ်ရေးအကြီးအကဲကပြောဆိုလိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတတို့အကြားအပြန်အလှန်ထိုးနှက်ပြောဆိုမှုတွေရှိလာတဲ့အကြောင်းနဲ့လက်နက်ကင်လုံခြုံရေးလုပ်ငန်းမှာနိုင်ငံခြားသားတွေပါဝင်ခွင့်ပေးတဲ့ဥပဒေကိုစစ်ကောင်စီကပြတ်ထန်းလိုက်တဲ့အကြောင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံထောက်လှမ်းရေးအကြီးအကဲမိုက်ဘာဂစ်ရဲ့အဆိုအရတချို့ကလေးလူငယ်တွေဟာအစွန်းရောက်တဲ့အချက်လက်တွေနဲ့ပြည်မထားခံရမှုတွေပိုများလာတယ်လို့ပြောပါရယ်ဆိုရှယ်မီဒီယာကုမ္ပဏီတွေအနေနဲ့သူတို့ platform ပေါ်ကအစွန်းရောက်အချက်လက်တွေကိုလူတွေဖတ်ရှုလို့မရအောင်အများကြီးလှုံ့ဆော်တဲ့လို့လည်းပြောဆိုလိုက်ပါရယ်ASIO ထောက်လန်းရေးအဖွဲ့ရဲ့အကြီးအကဲရဲ့အဆိုအရအရင်နှစ်တုန်းကအကြမ်းဖက်မှုပြုလုပ်ဖို့ကြိုးစားခဲ့တဲ့လုပ်ရ၅ခုကိုသူတို့အနေနဲ့တားဆီးနိုင်ခဲ့ပြီးအဲ့ဒီ၅ခုစလုံးမှာကလေးလူငယ်တွေပါဝင်တယ်လို့ပြောဆိုလိုက်ပါတယ် Digital ကဘာဟာကလေးငယ်တွေအပေါ်ပြင်ပကဘာထက်လွမ်းမိုးမှုတွေရှိပြီးတော့ Digital ပေါ်ကရတဲ့အချက်လက်တချို့ဟာကလေးတွေကိုအစွန်းရောက်တဲ့လူတွေမျက်မျက်ဆက်ဆက်ဖြစ်သွားစေနိုင်တယ်လို့ပြောဆိုလိုက်ပါတယ်South Australia ပြည်နယ်က Wireless D သံမဏေလုပ်ငန်းပိတ်ချလက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးကူညီမှုတွေလုပ်နိုင်ဖို့ဝန်ကြီးချုပ် Anthony Albanese ကအဲ့ဒီနေရာကိုဒီကနေ့သွားရောက်ဖို့ရှိပါတယ်။နိုင်ငံတော်ရဲ့စီးပွားရေးအတွက်အရေးကြီးတဲ့အဲ့ဒီလုပ်ငန်းကိုထိခိုက်ခံဖို့မဖြစ်နိုင်တာကြောင့်အရေးပေါ်ဥပဒေတွေချမှတ်ပြီးလှုံ့ဆော်ရဖို့ရှိနေပါတယ်။အတိုက်ခံဘက်ကတော့အခုလိုသံမဏေလုပ်ငန်းထိခိုက်နေနိုင်မှုဖြစ်ရတာဟာအစိုးရကနေပြန်ပြည့်မြဲစွမ်းအင်ကိုပိုအသုံးပြုမှုများလာအောင်တင်းကျတဲ့သတ်မှတ်ချက်တွေကြောင့်ဖြစ်ရတယ်လို့ဝေဖန်ထားပါတယ်။အဲ့ဒီလုပ်ငန်းကိုဗြိတိန်နဲ့အိန္ဒိယလူမျိုးဘီလီယံနာဆန်ဂျီဖ်ဂုပ္တရဲ့ GFG Alliance ကပိုင်ဆိုင်ခဲ့တာဖြစ်ပြီးပြည်내အစိုးရကိုသူကတန်းနဲ့ချီတဲ့ဒေါ်လာပေါင်းများစွာကိုမပေးနိုင်ခဲ့သလိုရေဖိုးတက်တက်ပဲဒေါ်လာ15တန်းအကျွေးတင်နေတယ်လို့သိရပါတယ်။ American သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့အကြားလူသိရှင်ကြားမသိမြတ်မှုတွေပုံမှုများပြားလာပါတယ်။ Social Media ပေါ်မှာသမ္မတ Trump ကသမ္မတ Zelensky ကိုရွေးကောက်ပွဲမကျင်းပတဲ့အာဏာရှင်တဦးဖြစ်တဲ့အကြောင်းရုရှားကိုတိုက်ဖို့ပေးတဲ့အမေရိကန်ရဲ့အကူအညီတွေကိုယူကရိန်းသမ္မတကအလွဲသုံးတဲ့အကြောင်းနဲ့ရုရှားနဲ့ယူကရိန်းအကြားစစ်ကိုယူကရိန်းဘက်ကလုံးဝမစတင်သင့်ဘူးဆိုပြီးရေးသားခဲ့တာရှိပါတယ်။သမ္မတဇယ်လန်စကီကယူကရိန်းကိုရုရှားကဝင်ရောက်ကျူးကျော်တဲ့ကိစ္စမှာသမ္မတထရန့်အနေနဲ့သတင်းမားတွေရနေပြီလို့သမ္မတဇယ်လန်စကီကပြောဆိုပြီးတဲ့နောက်သမ္မတထရန့်ကအဲ့ဒီလိုရေးသားလိုက်တာလည်းဖြစ်ပါတယ်။ Democratic Party ကလွှတ်တော်အမဒစ်ခ်ဒာဗင်ကသမ္မတထရန့်အနေနဲ့အဲ့ဒီလိုမရေးသားသင့်ဘူးလို့ပြောဆိုလိုက်ပါတယ
် This is outrageous. This is outrageous. It's not humorous. The president does these sorts of things, goes off on wild tangents and says things that are clearly false. What is really hurtful about this the most is with the sacrifice of the Ukrainian people that we know has taken place. Thousands have died.
သမ္မတတယောက်အနေနဲ့အဲ့ဒီလိုပြောဆိုတာဟာအင်မတန်ကိုဆိုးဝါးပြီးတော့လက်ခံနိုင်စရာမဟုတ်ပါဘူး။ရည်စရာတောင်ဖြစ်နေပါတယ်။ဒီလိုမဟုတ်မမှန်တွေကိုရန်တမ်းပြောရမျိုးကမလုပ်သင့်ပါဘူး။အဲ့ဒီလိုပြောဆိုချက်တွေဟာယူကရိန်းပြည်သူတွေရဲ့ပေးဆပ်မှုတွေကိုစော်ကားသလိုဖြစ်နေပါတယ်။သူတို့ကသူတို့ရဲ့နိုင်ငံကိုကာကွယ်တဲ့အနေနဲ့လူထောင်နဲ့ကြီးအသက်တွေပေးဆပ်ခဲ့ရတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ယူကရိန်းရုရှားစစ်ဟာအခုဆိုရင်၃နှစ်ကြာလာပြီးတဲ့နောက်အဲ့ဒီစစ်ကိုရပ်တန့်နိုင်ဖို့အမေရိကန်ကဂျားဝင်ညှိနှိုင်းပေးတာတွေရှိပြီးအမေရိကန်ကရုရှားကိုမျက်နှာသာပေးမဲ့သဘောတူညီချက်မျိုးဖြစ်မှာကိုယူကရိန်းဘက်ကစိုးရိမ်နေပါတယ်မြန်မာနိုင်ငံမှာတရားဝင်လက်နက်ခဲယမ်းကင်ဆောင်ခွင့်ပြုမဲ့ပုဂ္ဂလိကလုံခြုံရေးဝန်ဆောင်မှုဆိုင်ရာဥပဒေတရားကိုစစ်ကောင်စီကအသိပြဋ္ဌာန်းလိုက်ပါတယ်တရုတ်မြန်မာနိုင်ငံပူးတွဲလုံခြုံရေးကုမ္ပဏီ Joint Venture Security Company ပူးပေါင်းဆောင်ရွက်ဖို့တရုတ်ဘက်ကအဆိုပြုထားချိန်မှာပဲစစ်ကောင်စီကဒီဥပဒေကိုပြဋ္ဌာန်းလိုက်တာလို့လည်းပြောဆိုကြပါတယ်။2008ခုဖွဲ့စည်းပုံအရဘယ်နိုင်ငံခြားသားကမှလက်နက်ကင်ခွင့်မရှိဘူးလို့ပါရှိပေမဲ့ဒီလိုပြဋ္ဌာန်းလိုက်တဲ့အတွက်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးရေးဆွဲထားတာလို့ဥပဒေပညာရှင်ဦးကြည်မြင့်က VOA နဲ့မေးမြန်းမှုမှာပြောဆိုခဲ့ပါတယ်။ကြောက်ဖြူလိုနေရာမှာတရုတ်လုပ်ငန်းတွေကာကွယ်ဖို့အတွက်ဖြစ်ပြီးတကယ်တော့တရုတ်တွေရောက်နေပြီးသားဖြစ်တဲ့ဥပဒေကနောက်မှထွက်လာတာလို့လည်းပြောဆိုထားပါတယ် ဂျနီဗာမှာပြုလုပ်တဲ့ WTO ကမ္ဘာကုန်သွယ်ရေးအသင်းအစည်းအဝေးအတွင်းမှာတရုတ်နဲ့အမေရိကန်တို့တစ်ဖက်နဲ့တစ်ဖက်အပြစ်တင်မှုတွေကိုကြည်ပြီး WTO အဖွဲ့ဝင်အများစုကစိတ်အေးအေးထားကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်အမေရိကန်ကတရုတ်ရဲ့သွင်းကုန်အားလုံးကိုအခွန်ဆေးရခိုင်နှုန်းတိုးမြင့်ကောက်ခံခဲ့တဲ့အပေါ်တရုတ်ကမကြေမနပ်ဖြစ်ပြီးဒီလောက်ရဟာကုန်သွယ်ရေးစနစ်ကိုကမောက်ကမဖြစ်စေနိုင်တယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်ကလည်းတရုတ်ရဲ့စီးပွားရေးဟာခေါင်းပုံဖြတ်အများစားလုံးပြီး market economy system ကိုကျင့်သုံးတာမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်။လောလောဆယ်ဥရောပသမဂ္ဂ EU ကလည်းကားနဲ့တခြားပစ္စည်းတင်သွင်းမှုမှာအခွင့်အရေးလျှော့ပေါက်ပေးဖို့အမေရိကန်နဲ့ဆွေးနွေးလိုတယ်လို့ပြောဆိုလိုက်ပါတယ်။ကက်သလစ်ဘာသာရဲ့အကြီးအကဲပုပ်ဟန်မင်းကြီးဖရန်စစ်ရဲ့ကျမ်းမာရေးအခြေအနေဟာအနည်းငယ်တိုးတက်လာတယ်လို့ပြောပါတယ်။အသက်88နှစ်အရွယ်ပုပ်ဟန်မင်းကြီးဟာအဆုတ်နှစ်ဖက်စလုံးမှာနျူမိုနီးယားဖြစ်လို့ရောမမြို့မှာဆေးရုံတင်ထားရတာဖြစ်ပါတယ်။အီတလီဝန်ကြီးချုပ်ကပုပ်ယဟန်မင်းကြီးကိုသွားရောက်ကြည့်ရှုခဲ့ရကတဲကြွမှုရှိသလိုခါသရီတောင်ပြောကြတယ်လို့ပြောပြထားပါရီ။ဩစတြေးလျနိုင်ငံဘက်ရောက်တဲ့ရင်ကိုပြန်စားရမယ်ဆိုရင်တော့ဆစ်ဒနီမြို့အရှိဖက်ရက်ွက်တွေမှာဂျူးတွေကိုဆန့်ကျင်နေလို့ရလို့တယ်ဆိုပြီးအမျိုးသားနှုတ်ကိုရဲတွေကတရားစွဲဆိုထားပါရီ။အသက်38နှစ်အရွယ်နဲ့အသက်33နှစ်အရွယ်အမျိုးသားနှစ်ဦးတို့ဟာဇန်နဝါရီလ19ရက်နေ့က Dover Heights ရပ်ကွက်မှာကားနှစ်စီးကိုမီးတင်ရှို့ခဲ့သလိုဇန်နဝါရီလ17ရက်ကလည်း Queen's Park မှာကား5စီးနဲ့အိမ်နှလုံးမှာမဖွဲ့မရတွေရေးချစ်ထားတယ်လို့ဆိုပါတယ်။မနေ့ကတော့ Melbourne မြို့မြောက်ပိုင်းမှာမွတ်စလင်အမျိုးသမီးနှစ်ဦးကိုတိုက်ခိုက်ခဲ့သူလို့ယူဆရသူအမျိုးသမီးကိုရဲတွေကဖမ်းဆီးထားပါတယ်။အသက်31နှစ်အရွယ်အမျိုးသမီးဟာ shopping center တစ်ခုထဲမှာ10မိနစ်အတွင်းခေါင်းပေါင်းပေါင်းထားတဲ့မွတ်စလင်အမျိုးသမီးနှစ်ဦးကိုသီးသန့်စီတိုက်ခိုက်မှုလုပ်ခဲ့တာဖြစ်လို့တရားစွဲခံရတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံကနယ်မြို့ကအိမ်တွေရဲ့ဈေးနှုန်းဟာမြို့ကြီးတွေရဲ့ဈေးနှုန်းတွေထက်ဈေးတက်မှုနှုန်းပိုများတယ်လို့ CoreLogic ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့3လအတွင်းနယ်မြို့တွေရဲ့အိမ်ဈေးက100ခန့်နှုန်းတက်သွားတဲ့အချိန်မှာမြို့ကြီးတွေမှာဈေးနှုန်းက 3.5 ခန့်နှုန်းကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ Queensland ပြည်နယ်က Gladstone, Townsville နဲ့ Mackay မြို့, Western Australia ပြည်နယ်က Bunbury နဲ့ Bulstone မြို့တွေရဲ့အလယ်လအိမ်ဈေးနှုန်းကအရင်နှစ်ကဒေါ်လာ3000ပိုများလာတယ်လို့ပြောဆိုခဲ့ပါတယ်။Tennis အကစားသတင်းမှာတော့ Australia နိုင်ငံသားကစားသမား Alex De Minaur ဟာ Qatar Open ပြိုင်ပွဲမှာ Quarter Final အဆင့်တက်သွားပြီဖြစ်ပါတယ်။သူဟာ Dutch နိုင်ငံသား Baltic Van Dijon School ကို 6-4 6-4 နဲ့ပွဲပြန့်အနိုင်ရခဲ့တာဖြစ်ပါတယ်။ Quarter Final ကျရင်သူက Andre Rublev ဆုံးရမှာဖြစ်ပြီးသူဟာ2025ခုနှစ်အတွင်း15ပွဲကစားခဲ့ရမှာ73ပွဲအနိုင်ရရှိနေတာဖြစ်ပါတယ်။ဒီကြာသပတေးနေ့အတွက်မိုးလေဝသမှာတော့ Perth မြို့မှာနေသာပြီးအမြင့်ဆုံးပူချိန်37ဒီဂရီရှိချိန်မှာ Adelaide မှာလည်းနေသာပြီး29ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာမနေ့ပိုင်းမိုးအုပ်ပြီး27ဒီဂရီ Hobart မှာတချို့နေရာတိမ်ထူပြီး20ဒီဂရီရှိမှာဖြစ်ပါတယ်။ Canberra မြို့မှာမိုးအုပ်ပြီး24ဒီဂရီရှိချိန်မှာ Sydney မြို့မှာမိုးတမိုးနှမိုးရွာပြီးတော့24ဒီဂရီရှိမှာဖြစ်ပါတယ်။ Brisbane မှာတချို့နေရာတိမ်ထူပြီး30ဒီဂရီရှိချိန်မှာဒါဝင်းမြို့မှာမိုးတမိုးနှမိုးရွာပြီးတော့အမြင့်ဆုံးပူချိန်32ဒီဂရီရှိမှာဖြစ်ပါရဲ့ရှင်။